ရန်ကုန်တက္ကသိုလ်ကိုကိုယ်ပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ်ဖြစ်စေဖို့ဆောင်ရွက်ပေးမယ်လို့နိုင်ငံတော်ရဲ့ထိပ်ပိုင်ခေါင်းဆောင်တွေကရန်ကုန်တက္ကသိုလ်နှစ်တရာပြည့်အခမ်းအနားမှာပြောခဲ့ပါတယ်။မြန်မာပညာရေးစနစ်အဆင့်အတန်းမြင့်ဖို့အပါအဝင်ရန်ကုန်တက္ကသိုလ်ကြီးဖွံ့ဖြိုးတိုးတက်စေရင်မျိုးဆက်သစ်မျိုးဆက်ဟောင်းကျောင်းသားတွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်တင်တယ်လို့လည်းသမ္မတကျောင်းသားတို့ကထောက်ပြကြပါတယ်။ဒီကနေ့စတင်ဖွင့်လှစ်တဲ့ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားကြောင်းမဆုမောင်ကစူးစီးတင်ပြထားပါတယ်ရှင်။
နှစ်တရာပြည့်ရန်ကုန်တက္ကသိုလ်ဟာအရှိတော်အရှာမှာထိပ်တန်းအဆင့်မှာရပ်တည်နိုင်ခဲ့ပြီးမြန်မာနိုင်ငံအတွက်ပညာတတ်လူငယ်များစွာမွေးထုတ်ပေးနိုင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးဖြစ်တာကြောင့်ဒီရန်ကုန်တက္ကသိုလ်အဆင့်မြင့်တိုးတက်စေရေးပညာရေးစီမံကိန်းတွေနဲ့စနစ်တကျဆောင်ရွက်သွားမှာဖြစ်ပါတယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတဦးလည်းဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာအခုလိုပြောဆိုသွားပါတယ
်။ရန်ကုန်တက္ကသိုလ်ဟာအရှိတော်အရှာမှာပညာရေးအဆင့်တန်းအပြင်အကောင်းဆုံးဖြစ်ခဲ့ပြီးအာရှစစ်မှာထိတ်တန်းကရပ်တည်နိုင်ခဲ့ကြောင်းရန်ကုန်တက္ကသိုလ်ဟာအချက်တောင်အာရှနိုင်ငံလူကကျောင်းသားကျောင်းသူတွေလာရောက်ပညာရှိမှုရာတက္ကသိုလ်ဖြစ်ခဲ့ပါတယ်ရန်ကုန်တက္ကသိုလ်ရဲ့ယာတိခါတမရမှာဒီလိုအခြေအနေကောင်းတွေကိုပြန်လည်ရရှိနိုင်ဖို့နိုင်ငံတကာစစ်မြေတက္ကသိုလ်ကြီးဖြင့်ဖြစ်ထွန်းလာစေဖို့အတွက်မဟာစီမံကိန်းမာစတာပလန်ကိုချမှတ်ထားပြီးဖြစ်ပါတယ်ရန်ကုန်တက္ကသိုလ်ကျောင်းသူကျောင်းသားဟောင်းကြီးတွေမျိုးဆက်တဲ့ကျောင်းသားကျောင်းသူတွေဆရာသမားတွေနဲ့မိဘပြည်သူတရားလုံးကအမျိုးသားရေးတော်ဝင်ပြည်နေနဲ့တက်ညီလက်ညီအင်တိုက်အားတိုင်းဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးကြပါလို့တိုက်တွန်းနှိုးဆော်ရင်းဒီကုန်းချော့အပ်ပါတယ
်။1920ပြည့်နှစ်ဒီဇင်ဘာလကစတင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်ရာပြည့်အကျိုးအခမ်းအနားကိုတော့ဒီကနေ့2019ခုနှစ်ဒီဇင်ဘာလတရနေ့ရန်ကုန်တက္ကသိုလ်ပရဝန်ဝန်ထဲမှာကျင်းပခဲ့ပြီးတော့နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရိုက်တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။တမိုင်းစင်လာကြီးမားတဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်အခမ်းအနားမှာအနှစ်ပါဠိနဲ့ပြည့်ဝတဲ့အခမ်းအနားဖြစ်စေဖို့မြမပညာရေးအစင်တန်းမြမစီရေးကျောင်းသားတို့တောင်းဆိုနေတဲ့ကျောင်းသားတို့အခွင့်အရေးရရှိစေရေးစာသားတွေကိုနိုင်ငံခေါင်းဆောင်တွေ၊ကျောင်းအုပ်ချုပ်သူတွေ၊မျိုးဆက်တဲ့မျိုးဆက်ဟောင်းကျောင်းသားလူငယ်တွေပူပေါင်းဆွေးနွေးအဖြေရှာကြတဲ့လို့လည်းမြမနိုင်ငံရေးအကဲခဲဒေါက်တာရမျိုးတင်သာတုံ့ပြန်ပါတယ
်။ဒီရန်ကုန်တက္ကသိုလ်ရှားပြည့်အခမ်းအနားမှာဒီရန်ကုန်တက္ကသိုလ်မှာအဆက်ဆက်ပေါ့လေကျောင်းသားလှူရှာမှုမှာပါဝင်ခဲ့တဲ့ဟောဒီကျောင်းသားဟောင်းတွေခေတ်ဆက်ဆက်ပေါ့လေနော်နေပယ်တီးတီးမှာပါဝင်ခဲ့တဲ့ကျောင်းသားကျောင်းသူဟောင်းတွေအလုံးပါဝင်အောင်စုစည်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီလိုမစုစည်းနိုင်ဘူးဆိုရင်နော်ရန်ကုန်တက္ကသိုလ်ရှားပြည့်အခမ်းအနားဟာဟိုမတ်တလခေနဝတာခေနာအာဖာခေအဲ့ဒီခေတွေမှာလုပ်ခဲ့တဲ့အခမ်းအနားတစ်ခုလိုပဲဖြစ်နေတယ်လို့ကျွန်တော်တော့မြင်ပါတယ်ကျွန်တော်တို့ရန်ကုန်တက္ကသိုလ်ပါဝင်တက္ကသိုလ်အားလုံးရဲ့ပညာရေးအဆင့်တန်းကိုဘယ်လိုမြင့်မားအောင်လုပ်နိုင်မလဲအဲ့ဒီလိုမြင့်မားအောင်လုပ်နိုင်ဖို့အတွက်ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲအချိန်လေပေါ့လေဒီတိုင်းဆွေးနွေးအဖြေရှာတာမျိုးတွေကိုဒီရန်ကုန်တက္ကသိုလ်ရှားပြည့်ကာလမှာလုပ်နိုင်ရဆိုရင်ဒီအသေးပွင့်ကိုကျွန်တော်တို့ရဲ့သားသမီးတွေကျွန်တော်တို့ရဲ့ညီမြစ်တွေခံစားရနိုင်လိမ့်မယ်လို့အဲ့ဒီလိုတုံ့ပြန်ပါတယ်
။ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာခေတ်ဆက်ဆက်တပိတ်မောက်ကျောင်းသားတွေရဲ့တမိုင်းဝင်လှူရှားမှုတွေပညာရေးတောင်းဆိုမှုတွေနိုင်ငံရဲ့အရေးကြီးတဲ့အခမ်းအနားမှာပါဝင်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေရဲ့ကျောင်းသားလှူရှားမှုရန်ကုန်တက္ကသိုလ်ရဲ့ကြီးမြတ်တဲ့တမိုင်းကျောင်းခေတ်ဆက်ဆက်တွေကိုဖွင့်လှစ်ပြသပေးသွားမှာဖြစ်ပါတယ်။ဒါတွေကိုမျိုးဆက်တဲ့ကျောင်းသားလူငယ်တွေသိရှိနိုင်အောင်လဲအဓိကထားဆောင်ရွက်တင်မှာကြောင်းရန်ကုန်ရှေးပိုင်းတက္ကသိုလ်ကျောင်းသားများတက်မကအလုံးမှုဆောင်ဖွဲ့ဝင်ဘာကကကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတိကယာပြည့်အခမ်းအနားပေါ်အကြံပြုပါတယ
်ယာပြည့်အခမ်းအနားကိုစောဝဲရှိခွဲဒီတက်စာရင်တက္ကသိုလ်ရဲ့တမိုင်းကျောင်းရဲ့ဒီတက္ကသိုလ်မှာရှိနေတဲ့ဒီအပတ်တရားအဖြစ်ပြတဲ့နောက်ဒီတက္ကသိုလ်ရဲ့ကထွက်လာတဲ့ဆရာပါကဘာသုံးပုံတိုင်းဒီမှာဦးဆောင်နိုင်တဲ့ပုဂ္ဂိုလ်တော်ဒီနေရာဒီမှာထုံးပေါက်ခဲ့တဲ့ပညာရှင်တွေသူတို့ရဲ့တပိုင်းလေးအဲ့လိုမျိုးတပိုင်းလေးကိုမြို့သက်တဲ့ကျောင်းသားတွေလက်သေးကိုကျွန်တော်တို့ကရောက်အောင်ထည့်ပြီးနိုင်မှာဒါရေကုန်တက္ကသိုလ်ကြီးကဘယ်လောက်ထိတန်ဖိုးရှိလဲကျွန်တော်တို့နိုင်ငံနဲ့ကျွန်တော်မြို့သက်တွေပေါ်မှာဘယ်လောက်ထိကြီးကြီးကျယ်ကျယ်ရှိလဲဆိုတော့ကျွန်တော်တို့ကတန်ဖိုးထားရမှာပါအဲ့လိုမှမဟုတ်ဘဲနဲ့နိုင်ငံရဲ့ခေါင်းဆောင်ပုဂ္ဂိုလ်တွေလာပြီးစကားပြောပြီးရောအခမ်းအနားပြီးသွားတာဆိုတာတို့ရတော့ကျွန်တော်လက်ရှိ လူသက်တရားတပ်ဖို့ထားမှုတိုင်းကတော့ရှိနေတာပဲကြော့နေနေတာပဲ
နှစ်တရားပြည့်တဲ့2020ခုနှစ်ဒီဇင်ဘာလအထိတနှစ်ပတ်လုံးတက္ကသိုလ်ရာပြည့်အခမ်းအနားတွေကိုကျင်းပမှာဖြစ်ပါတယ်ရန်ကုန်တက္ကသိုလ်အင်အားဆောင်ကလည်းရာပြည့်အကျုံအင်အားဆောင်ဓာတ်ပုံပြပွဲကျင်းပတယ်လို့ရန်ကုန်တက္ကသိုလ်စာကြည့်တိုင်းနဲ့မြန်မာနိုင်ငံစာပေထုတ်ဝေသူနဲ့ဖြန့်ချေသူများအတင်လို့ပူပေါင်းပြီးလဲဒီဇင်ဘာလ9ရက်နေ့ကနေစလို့ရန်ကုန်တက္ကသိုလ်အဓိပတိလမ်းတစ်ပုတ်ပင်တဝိုင်းနဲ့ရန်ကုန်တက္ကသိုလ်စာကြည့်တိုင်းရှိမှာရာပြည့်အကျုံစာအုပ်ပွဲတော်ကိုလည်းကျင်းပမှာဖြစ်ပါတယ်ရှင်